ရှမ်းပြည်နယ်မြောက်ပိုင်းသိန်းလီတီဘောမြို့နယ်ဒီမှာတီးနံဖြတ်အင်းဆက်ပိုးတမျိုးဖြစ်တဲ့ငမြောင်တောင်ပိုးကြားရောက်ပျက်စီးခဲ့လို့ပြောင်းဆိုင်ခင်ဧကရာကျော်ပျက်စီးခဲ့တယ်လို့နယ်မြေခံတာဝန်ရှိသူကပြောပါတယ်ဒီပိုးကြားရောက်ခဲ့တဲ့ဆိုင်ခင်တွေကိုတော့မြို့နယ်စိုက်ပျိုးရေးဦးစီးဌာနကဆေးဖြန့်တာပညာပေးလုပ်ငန်းတွေကူညီလှောက်ဆောင်နေတယ်လို့သိရပါတယ်ဗီအိုအေထိုင်းခြေဆိုင ို့ဒေသခံတွေရဲ့ပြောင်းခင်းဧကပေါင်းရာနဲ့ချီပြည့်စည်ခဲ့ပါတယ်။စိန်မြင့်မြို့နယ်တွင်ငမြောင်ကောင်ဘိုးကျတဲ့အချိန်တွေကတော့ကိုတိုင်ကွင်းစင်းလိလခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းစိန်လူကအခုလိုပြောပါတယ်။
အခုပင်မိုက်ဒီအုပ်စုတဲ့အုပ်စုတဲ့တော်မှာဟိုဟာဧက90ကျော်လို့98ဧကတော့ပြတ်နေနောက်ထပ်ကူးတွေကလည်းရှိသေးတယ်နောက်ထပ်အုပ်စုတွေလည်းရှိသေးတယ်ပြတ်သွေးမှုတွေတော့အခုစစ်တီတက်ရတာတော့ဒီအုပ်စုတွေတော့အုပ်စုတွေရသေးတယ်နောက်တခြားအုပ်စုတွေလည်းတောက်ခိုင်းနေလို့ရမတက်လာသေးဘူးဒီကောင်ကပြတ်လာမြန်နေကြ97ရဲ့နေ့မိုက်ဒီတန်ခမ်းကြမှာလည်းတက်တွေ့တယ်ခုဒီဘင်းကရဲ့အတွက်မှာဟိုကူကောက်အုပ်စုကောင်းချူရွာဆိုတာအဲ့မှာဒိန်ကြီးလို့ဆိုလဲဆက်လက်မှာတော့ရှိတယ်ခုအဲ့မှာဒီနေ့ရနေစတွေ့ပြီပြတ်စီတာတော့အဲ့မှာနေစတွေ့ရတော့ရှိတယ်တော့အခုဒီလိုသိချမ်းနေလို့
ကမြောင်တောင်ပိုးတွေဟာညဘက်မှာစီးနံဆိုင်ခင်းတွေကိုဖြက်စီးနေတယ်လို့ဆိုင်းစိန်လူကအခုလိုဆက်ပြောပါတယ
်ဒီနေ့ကျတော့သူကဒီကတင်မှာပုံးနေတယ်ဒီကကျမှသူကကြောင်းတင်မှာတက်ရအရကြောင်းရတယ်ရောအခုရဲ့အကုန်လုံးစားတာဒါတော့ဒီသေးရတယ်ဘလို့ရှိရင်ရမြောင်တောင်ပိုးကခုနေကအဖတ်ထွေးတင်ရတော့ကြောင်းနေလား
အင်းဒီမြို့နယ်ပန်းစားအုပ်စုမိုင်းလီအုပ်စုကွန်ကော့ကျေးရွာအုပ်စုဘက်ကကြောင်းချံတွေငမြောင်တောင်ဘိုးကျခဲ့ပြီးပြည်စီမှုဧကပန်းကိုတော့အတိအကျမသိရသေးပေမဲ့ဧကရန်နေကြီးပြည်စီခဲ့ပြီးလို့တင်ဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ငမြောင်တောင်ဘိုးကျရောက်တဲ့ကျေးရွာအုပ်စုတွေကိုစိုက်ပျိုးရေးဦးစီးဌာနကလည်းချီးကျူးစေစေပြီးစေဖြန်းကာကွယ်ရေးစီစဉ်တွေလှုပ်ဆောင်နေတယ်လို့တင်ဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးစောတိန်ထိုက်ကပြောပါတယ်
ဒီနေ့အတီအောင်ကျွန်တော်တို့ကဧကခေအဆောက်ရှိပါလိမ့်ပြည်စည်းရရှိပါတယ်ကျွန်တော်တို့သက်ဆိုင်ရာတို့ဆေးရဌာနအနေနဲ့ဒီငောင်းတော်မှုတက်ပြည့်တဲ့ကောင်းများကိုပြည့်တော်ကြီးကထောက်ပံ့ခြင်းကောင်းများကိုတက်ပြည့်ချမ်းသာရင်တော့ဤပြည်သားပြည်ပြည်တည်နှံ့နေပြည်လက်တွေ့လုပ်ကြပါဗျာ
ဆမ်းမြင့်နယ်ဒီပေါင်းပြုနယ်နတ်မော်ဆွေဥစုမုံမုံဟင်းရွာပါမက်ရွာမိုင်းနှင်းရွာတွေဘက်မှာကျောင်းချံတွေပိုးချမှုဖြစ်ပေါ်ခဲ့ရမှာစိုက်ပျိုးရေးဌာနအနေနဲ့စေချမ်းပညာပေးမှုရှိခဲ့တယ်လို့ကျောင်းကင်းပြည့်စုံမှုအစီအစဉ်ကိုတော့ဒီပေါင်းပြုနယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးမိုးကျော်စွာဝင်းကခုလိုပြောပါရယ
်ကျွန်တော်အခုလောက်ဆုံးအခြေအနေကတော့အခုကျွန်တော်ပြည့်စုံမှုကပြည့်စုံပြီးတော့မှစီစစ်ပေါက်ယူနေကြပါလေနော်ပိုးချမှုဆိုတော့ကျွန်တော်တော့နှိမ်နေနေတာပါလေနော်ကျန်တဲ့လုပ်ငန်းတွေဆောင်ရွက်နေတယ်အဲ့လိုဆောင်ရွက်နေတယ်အဲကျွန်တော်တို့ကနတ်မြန်ပေါ့နော်ဟိုနတ်မော်ဆွေဒီ family mine တိကျအောင်ဒီလေးစုမှာဆင်းရတော့ပျက်စီးလို့ကမ်းမ်းကြီးရတော့ဟို90ကျော်လောက်တော့ရှိနေတယ်ခင်ဗျာဒီအပြင်ငယ်ဆိုတော့ပျက်စီးသွားတော့ပေါ့တချို့ကအဖူးရှိနေတယ်ဆိုတော့လည်းဖြည့်ခိုက်တာလည်းရှိတယ်ဗျာနော
်ငမြောင်တောင်ဘိုးတွေဟာကျောင်းပင်သာမကနှုတ်နေသေးတဲ့အဖူးတွေကိုပါဖြတ်စီးနေပြီးစာကျွေးရေးဦးစီးဌာနကလည်းကုညီနေနေတွေးနေတယ်ဆိုပေမဲ့လည်းကြောင်ရောက်နေတဲ့ဘိုးနဲ့ဖြန်းစေးလုံလောက်မှုအားနည်းနေတယ်လို့တီဘောဒေတာခံပြည်နယ်လှုပ်တော်ကူစလဲစိုင်းခန်းအောင်ကဆိုပါတယ
်သူဒီရက်ကြီးကိစ္စဖြစ်တဲ့အပြင်ကတော့တပီလို့သူနေပါတရက်တရက်ကြောင်သွားတာပေါ့ကြောင်မှုကြီးကလည်းပြိတ်နေရှင်းနေပြီကတားကလည်းလူရောကျွန်တော်စိုက်ပြေတာကြီးတဲ့ခါကျတော့သူတို့လာပြီးနေတဲ့ဆေးကြီးကလည်းတလောက်ကြီးများများဆောသာမရှိဘူးဗျာဒီဘိုးကလည်းရင်းရှင်းဘလောက်ထိရှိနိုင်လဲကျတော့
ဆမ်းမြင့်နယ်မြောက်ပိုင်းစိန်ဒီတီပေါ်လာရှူစတဲ့မြို့နယ်တွေမှာမမြောင်တောင်ဘိုးကျရောက်လို့စိုက်ခင်းဧက200ကျော်ပြည့်စည်ခဲ့တယ်လို့ခံမှန်ပြောဆိုနေပေမဲ့လည်းစင်အတိအကျမကောက်နိုင်သေးတဲ့အချင်းတွေမှာရှိနေပါတယ်။ဒီဘိုးတွေဟာအိန္ဒိယနိုင်ငံထဲကလာတဲ့ဘိုးမျိုးဖြစ်တယ်လို့တညတွင်းကီလိုမီတာ100ဖြန့်ပြန်တန်းသွားလာနိုင်ပြီးပြည်နယ်မျိုးပေါင်း80ကျော်ကိုစားသောက်ဖြည့်ဆည်းနိုင်ပါတယ်။ဒီမမြောင်တောင်ဘိုးကိုထိရောက်စွာနေနိုင်မှုရှိရင်စန္ဒရိခါပူလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြတ်ဘိုးဖြစ်တယ်လို့အိန္ဒိယနိုင်ငံကလည်းအရှိတောင်အာရှနဲ့တရုတ်နိုင်ငံကောင်ပိုင်းဒေသတွေကိုနှင်းများစွာပြန့်နှံ့နိုင်ကြောင်းကမ္ဘာစန္ဒရိက္ခအဖွဲ့ WFO ကနေသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။